ဒီနေ့တွေ့ဆုံပွဲဟာမြန်မာနိုင်ငံအတွက်လိုအပ်ချက်ဖြစ်တဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်အထောက်အကူဖြစ်စေတယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကပြောပါတယ်။ဒါ့အပြင်ဆက်နွယ်ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကျင်းပပေးဖို့တိုင်းရင်းသားရဲရဲဝင်ကြီးနှစ်ဦးကတိုင်းဒေသကြီးလွှတ်တော်မှာတောင်းဆိုထားတာနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နာယကကသူ့အမြင်ကိုအခုလိုပြောပါတယ်။
တိုင်းသားရဲဝင်ကြီးများနဲ့အခုလိုတွေ့ဆုံမှုဟာတို့နိုင်ငံမှာလူလားနေတဲ့ငြိမ်းချမ်းရေးအတွက်အများကြီးအထောက်ပြုနေတယ်။တို့လိုချင်တာကငြိမ်းချမ်းရေးငြိမ်းချမ်းရဖို့ဆိုရင်တိုင်းသားစည်းလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးရှိမှရ။ဒါမှမဟုတ်ဒီနေ့တိုင်းသားရဲဝင်ကြီးများနဲ့တွေ့ဆုံမှုဟာတိုင်းသားစည်းလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးအတွက်အများကြီးအထောက်ပြုတယ်ဆို။ငြိမ်းချမ်းရဖို့အတွက်လည်းအများကြီးအခြေအနေကောင်းတာ။တို့ကတော့နှစ်ပွင့်လဲရတယ်သုံးပွင့်လေးရတယ်လေးပွင့်လေးရတယ်6ပွင့်လေးရတယ်12ပွင့်လေးရတယ်အရေးကြီးတာကအလုပ်ဖြစ်ဖို့အတွက်ပဲဒါအတွက်ပဲစဉ်းစားပါဖြုတ်သိမ်းကြမရှိပါဘူးဆုံးဖြတ်ပြီးသားကိစ္စပါနော
်ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရဲရဲဝင်ကြီးဦးစော်အေးမောင်က12ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကျင်းပပေးဖို့တိုင်းရင်းသားရဲရဲဝင်ကြီးနှစ်ဦးတောင်းဆိုထားတာနဲ့ပတ်သက်ပြီးဒီနေ့ဆွေးနွေးခဲ့တာကိုအခုလိုပြောပါတယ်
6ပွင့်ဆိုင်12ပွင့်ဆိုင်နဲ့ပတ်သက်လို့ပေါ့နော်ရန်ကုန်တိုင်းဒေသကြီးလွှတ်တော်နဲ့စကိုင်းတိုင်းဒေသကြီးလွှတ်တော်မှာအဆိုတင်ခဲ့တာရှိတယ်လေအဆိုတင်တဲ့အဆိုရှင်တွေကပြည်ထောင်စုလွှတ်တော်ကတင်သွင်းလိုက်တဲ့အဆိုကိုကန့်ကွက်တာမဟုတ်ဘူးတိုင်းရင်းသားတွေပုံမူပြီးတော့ဆိုင်းရင်းသားစက်တာမှာဂျန်တဲ့တိုင်းရင်းသားတွေပါဝင်ဖို့အတွက်တင်ပြတာဖြစ်တယ်12ပွင့်ဆိုင်လို့ပြောတာမဟုတ်ဘူးဆိုပြီးတော့ဒါရှင်းပြကြတယ်ဦးစောထွန်းအောင်မြေဦးနှုတ်ထန်ကဲ
တိုင်းရင်းသားလူမျိုးများရဲ့အခွင့်အရေးကာကွယ်စောင့်ရှောက်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးတိုင်းရင်းသားရဲရဲဝင်ကြီးတွေရဲ့တင်ပြချက်တွေကိုဥပဒေကြမ်းကော်မတီအတွင်ရေးမှူးဦးစောလှထွန်းကအခုလိုပြောပါတယ်
တိုင်းရင်းသားရဲ့ definition လိုဟာမျိုးရဲ့နောက်ဟိုဥပဒေမှာပါတဲ့ချက်လက်တွေကိုနိုင်ငံရေးအရာအသုံးမပြုရလို့ဆိုလိုတာပေါ့အဲ့တော့တကယ်နိုင်ငံရေးဆိုတဲ့နေရာမှာနိုင်ငံရေးဆိုရင်ကျယ်ပြန့်တယ်ပါတီနိုင်ငံရေးဖြစ်ပါတီနိုင်ငံရေးပေါ့ဆောက်ဖြစ်အကြံပြုတာလေးတွေအများစုကတော့အလုံး29စလုံးလို့ကျေနပ်ကြပါတယ်
အဲ့ဒီဥပဒေကြမ်းကိုတင်သွင်းခဲ့တဲ့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်ကမြန်မာနိုင်ငံမှာတိုင်းရင်းသားအခွင့်အရေးတွေကိုဥပဒေအဖြစ်မပြဋ္ဌာန်းပေးနိုင်သေးတဲ့အတွက်ယုံကြည်မှုတွေလျော့နေနေတာဖြစ်တယ်လို့ပြောပါတယ်
။မိမိတို့နိုင်ငံမှာဖွဲ့စည်းပုံအခြေခံမှာဥပဒေ၃ခုရှိခဲ့တယ်။ဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုဖော်ပြထားပြီးမယ်လို့စာအုပ်ထဲမှာရှိတယ်။လက်တွေ့အကောင့်တွေဖော်မဲ့နေရမှာလက်ဆုပ်လက်ကမ်းဥပဒေမရှိတဲ့အတွက်တန်တရားစိတ်တွေကအများအားဝင်နေတယ်ဒါတွေကိုပျောက်ပြဲသွားပြီဆိုလို့ရှိရင်တိုင်းရင်းသားဆိုတာအားလုံးစည်းလုံးညီညွတ်မှုရောအမျိုးသားပြန်လည်ပြည်မြေရေးတွေရောအကုန်အထောက်အပံ့ပြုသွားနိုင်တာကိုယ်တိုင်ကစတင်ပြီးမှရေးဆွဲထားခဲ့တဲ့ဥပဒေဖြစ်တဲ့အတွက်အခုပြန်ပြင်တဲ့အချိန်မှာလည်းမိမိတို့ပါတီမှာတာဝန်ရှိတယ်တာဝန်ရှိလို့ငါကနိုင်ငံတော်ကအကြတေးမဖြစ်အောင်ဆိုပြီးနဲ့၆ပွင့်ဆိုင်တွေကိုပြည်တော်စုလွတ်တော်မှာဆွေးနွေးထားတာဖြစ်ပါတယ်ဒါတွေကညင်ညင်ဒါဒါလေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုခြေတက်နေခြင်းမျိုးဖြစ်ပါတယ်။ဥပဒေပြဋ္ဌာန်းပြီးရင်တော့နောင်တက်လာမယ့်အစိုးရမှဒုတိယအကြိမ်မှာတက်ဖို့လှုပ်ရှားသွားမှာဖြစ်မှာ
။လာမယ့်ပြည်ထောင်စုလွှတ်တော်မှာတိုင်းရင်းသားလူမျိုးများရဲ့အခွင့်အရေးကာကွယ်စောင့်ရှောက်တဲ့ဥပဒေကြမ်းကိုဆွေးနွေးအတည်ပြုကြမှာဖြစ်ပါတယ်ရှင်။